India နိုင်ငံကနိုင်ငံခြားသတင်းတောင်များအသင်း FCC ရဲ့ဥက္ကဋ္ဌဘင်ကန်နာရာရန်ဟာအရင်သတင်းဘက်ကမြန်မာနိုင်ငံကိုတွေ့ရောက်ခဲ့ပြီးစစ်ကောင်စီတာဝန်ရှိသူတချို့နဲ့နေပြည်တော်မှာတွေ့ဆုံခဲ့လို့ဒါကိုကန့်ကွက်တဲ့အနေနဲ့အဲ့ဒီအသင်းရဲ့အဓိကအဖွဲ့ဝင်10ယောက်ကအသင်းကနှုတ်ထွက်ကြောင်းကြေညာခဲ့ကြတယ်လို့အိန္ဒိယအခြေစိုက် The Hindu သတင်းစာကဖော်ပြပါတယ်တဲ့တော့တေကိုကိုစားပြုပြီးမီဒီယာလွတ်လပ်ခွင့်အတွက်ယက်တီတဲ့အဖွဲ့တစ်ဖွဲ့ရဲ့အကြီးအမှုကသတင်းတောက်80ကိုထောက်ချထားပြီးနိုင်ငံပေါင်း180မှာသတင်းလွတ်လပ်ခွင့်အဆင့်183ရှိနေတဲ့စစ်အစိုးရအတွက်ဝါဒဖြန့်ချီရေးအသုံးချခံတာအပေါ်နိုင်ငံခြားသတင်းတောက်တွေကရှုတ်ချချပါတယ်အိန္ဒိယ FCC ဥက္ကဋ္ဌကနေပြည်တော်မှာစစ်ကောင်စီရဲ့ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလှိုင်နဲ့တွေ့ဆုံခဲ့တာပါဒီတွဲဆောင်မှုမှာမြန်မာနိုင်ငံအတွင်းနောက်ဆုံးဖြစ်ပေါ်တိုးတက်မှုတွေအပေါ်အမြင့်ချင်းဖလှယ်ခဲ့ကြပြီးပြည်ရင်းငင်းချင်းရင်နဲ့တည်ငြိမ်အေးချမ်းရေးအတွက်မြန်မာအစိုးရရဲ့ချိုးပန်းအထောက်အမှုတွေနဲ့ကုန်သွယ်မှုရင်းနှီးမြှုပ်နှံမှုဒေတာတွေချိတ်ဆက်မှုနဲ့မီဒီယာဖွံ့ဖြိုးတိုးတက်ရေးနယ်ပယ်တွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့အတိုက်အခံတွေကိုဖြိုခွင်းနေတဲ့စစ်ကောင်စီရဲ့အဘော The Global New Light of Myanmar သတင်းစာမှာဖော်ပြထားပါတယ်